ဟုတ်ကဲ့ဒေါက်တာလှကျော်သောခင်ဗျာဒီနေ့ဘုံမှုကျုပ်ကျော်သောအသက်60နှစ်ပြည့်ပြီလို့ကြားပါတယ်အဲ့တော့အိမ်မှာပါအစီအစဉ်များရှိကြလဲခင်ဗျာ
ဟိုကျမတို့ဒီမှာသိကြီးကြီးကျယ်ကျယ်တော့မလုပ်ပါဘူးအိမ်မှာဟိုဖဖေနဲ့မွေးနေ့ကိမ့်မုံလေးစားတာလေးဘာလေးလောက်ပါပဲရာသီဥတုကလည်းသိဆိုးနေပါတယ်အဲ့ဒါကြောင့်မလို့ဖဖေလက်သိအပြင်းလည်းမသွားနိုင်ဘူးသူများတွေလည်းဖိတ်လို့မကောင်းတဲ့အခြေအနေကြောင့်မှာဒါကြောင့်မလို့ကျမတို့ခက်ချင်းချင်းပဲကိုမိသားစုလေးပဲကိုလုပ်ပါလဲ
ဘိုးချုပ်ကျမရောဘလို့ရှိလဲခင်ဗျာ
အဲလူကြီးကောင်းပေါ့တင့်တင့်ကောင်းပါတယ်မနစ်ကနဲ့စားရင်တော့နည်းနည်းလေးတင့်တင့်ပါတယ
်ပြီးကြတဲ့လပိုင်းတွေတွင်ပေါ့လေလက်ရှိမြန်မာပြည်ရဲ့သမရဦးသိန်းစိန်ကနိုင်ငံခြားရောက်မြန်မာပြည်ပြန်လာဖို့ဖိတ်ခေါ်တာတွေရှိပါတယ်ဒေါက်တာလှကျော်စောတို့ဘိုးချုပ်တို့ရောမြန်မာပြည်ပြန်ဖို့များစိတ်ကူးရှိပါသလားခင်ဗျာ
ကျမတို့မိသားစုအပါအဝင်ပေါ့နော်နိုင်ငံခြားရောက်နေတဲ့ဗမာအများစုဟာတသဘောတည်းပါပဲအဲကျမတို့အမြဲတမ်းပြန်ကျင်ပါတယ်အဲ့တနေ့လဲပြန်ရောက်လိမ့်မယ်လို့လဲမျှော်လင့်ထားပြီးသားပါဒါပေမဲ့အခုအချိန်နေတော့မဖြစ်သေးပါဘူ
းဟုတ်ကဲ့အခုအချိန်နေကိုအဲ့တော့ဘယ်လိုမြင်သလဲခင်ဗျအ
ခုအချိန်နေကတော့ဟိုနေ့ကအိုဘားမားတုံးသွားတဲ့သကလုံးလေးလိုပဲပေါ့ဗျာဆက်စီလက်တလူလေးအလင်းရောင်လက်ခဏမြင်ရုံလေးပဲရှိသေးတယ်လေအဲ့ဒါကဘလောက်ကောင်းလာမယ်ဘလောက်အဆင်မြင့်လာမယ်ဘလောက်လင်းလက်လာမယ်ဆိုတာမသိသေးဘူးလေဒါကြောင့်မို့ကျွန်တော်တို့စောင့်ကြည့်နေပါလေ
ဟုတ်ကဲ့အဲ့တော့လက်တလောဒီအမေရိကန်နိုင်ငံသားဝန်ကြီး Mrs. Hillary Clinton ရဲ့ခီးစဉ်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံလက်တလောစည်ရေးသဘောတူညီမှုမြန်မာနဲ့အမေရိကန်နိုင်ငံကြားတခါမြန်မာနဲ့တရုတ်နိုင်ငံကြားတရုတ်နဲ့အမေရိကန်ဆက်ဆံရေးအဲ့ဒီပေါ်ဒီမှာဘယ်လိုအကျိုးသက်ရောက်မှုတွေဖြစ်ထွန်းလာမယ်ထင်ပါသလဲခင်ဗျာ
အခုကဘာကြီးကအများကြီးပြောင်းလဲနေတာပါအဲကဘာရဲ့သူကစနစ်သက်နိုင်ငံရေးစနစ်သက်တခုအသက်ပြန်လဲရေးဆွဲဖို့အတွက်စ조사နေကြတဲ့ကာလတော့ဖြစ်တော့နိုင်ငံကြီးတွေအားလုံးလှုပ်ရှားနေတာပါအဲ့တော့အမေရိကန်ကလည်းသူ့တနင်္ဂနွေဗျူဟာအမြင်နဲ့လှုပ်ရှားတယ်တရုတ်ကလည်းသူ့တနင်္ဂနွေဗျူဟာအမြင်နဲ့လှုပ်ရှားတယ်အဲ့တော့ကျမတို့လိုကြားတဲ့ဒီလိုတိုင်းငယ်ပြည်ငယ်လေးတွေကဒီနိုင်ငံကြီးတွေရဲ့တနင်္ဂနွေဗျူဟာလှုပ်ရှားမှုတွေကြားထဲမှာကျမတို့ကောင်းကောင်းကစားရမယ်ဆိုရင်ကျမတို့အတွက်တိုင်းပြည်အတွက်အကျိုးအမြတ်ရစရာတွေရှိတယ်လို့ကျမတို့မြင်ပါတယ်အဲ့တော့အခုအမေရိကကလည်းဗမာအစိုးရနဲ့ဆက်ဆံလာတဲ့အခါမှာဘာဖြစ်ဖြစ်သူတို့ကလည်းသူတို့တင်ထားတဲ့တန်ဖိုးတွေအရာပြောလာမှာပဲလေဥမာအပြင်ဟလာနိုင်ငံရေးအကျဉ်းသမားတွေဆိုတာမရှိတဲ့မူတို့ပါတို့ပေါ့အဲ့ဒါမျိုးတွေဆိုကျမတို့ကကြိုးဆိုတာပဲလေသဘောကျတာပဲလေအဲ့တော့တရုတ်ပြည်ဘက်ကလည်းစီးပွားရေးအရာတစုံတရာထောက်ပံ့နေတာတစုံတရာအားပေးနေတာရှိတယ်အမေရိကန်နဲ့ဆက်ဆံရေးကောင်းလာတာကိုလည်းတရုတ်ကသဘောကျတယ်ဆိုကျမတို့ကတော့အဲ့လိုဗမာနိုင်ငံအနေနဲ့တခြားနိုင်ငံအနေနဲ့ဆက်ဆံရေးကောင်းလာတာအဆင်ပြေလာတာကိုကြိုက်ပါတယ်
။ဟုတ်ကဲ့ဒေါက်အောင်ဆန်းစုကြည်ရဲ့လက်ရှိလှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ဘယ်လိုအကျိုးအမြတ်တွေဖြစ်ထွက်လာမယ်ထင်သလဲခင်ဗျာ
။သူလည်းအင်မတန်သတိကြီးစွာလုပ်နေတာပဲလေ။အဲ့တော့သူ့ရဲ့ policy အတိုင်းလုပ်နေတာတော့ဒါသူ့ချီလာနဲ့သူလုပ်နေတာပဲလေ။သူ့ကိုအောင်မြင်ပါစေလို့ပဲကျွန်တော်တို့ဆုတောင်းပေးပါတယ
်။အမေရိကန်အစိုးရပေါ်မြန်မာအစိုးရရဲ့အမြင်ဟာပုံမတိုးတက်ပြောင်းလဲလာမယ်ထင်သလားခင်ဗျာ။
ဟုတ်ပါမှာအစိုးရအနေနဲ့ကတော့အမေရိကန်နဲ့ဆက်ဆံရေးအင်မတန်ကောင်းကျင်တာပါ။ဒါပေမဲ့လို့အမေရိကန်ဘက်ကဒီဗမာအစိုးရရဲ့လုပ်ပုံကင်ဘော့ကေကိုသူကြည်အောင်ပါပါ။ဗမာအစိုးရအနေနဲ့ကလည်းအမေရိကန်လိုလားသလောက်သူ့ဘက်ကပြုပြင်ပြောင်းလဲနိုင်မှုဆိုတာမဖြစ်နိုင်ဘူးထင်ပါတယ်။အဲဒါကြောင့်ဆက်ဆံရေးတွေဟာတဖြည်းဖြည်းတဖြည်းဖြည်းချင်းတဆင်ချင်းတဆင်ချင်းပဲတက်သွားစရာရှိပါတယ်။ဝေါကနဲ့ကောင်းလာစရာအကြောင်းတော့သိမတွေ့သေးပါဘူး။
ဟုတ်ကဲ့တရုတ်ဆိုကတော့မြန်မာနိုင်ငံနဲ့အမေရိကန်ဆိုကဆက်ဆံရေးကောင်းတာကိုမြင်လိုပါတယ်ဆိုတဲ့သဘောမျိုးပြောတော့တရုတ်ဆိုကမြန်မာနိုင်ငံနဲ့အမေရိကန်ကြားဆက်ဆံရေးပုံမတိုးတက်လာမှာဆိုရင်လုံးဝမရှိဘူးလို့ကျွန်တော်ပြောနိုင်ပါမလားခင်ဗျာ
။ဟုတ်ဒါတော့ပဲပြောနိုင်မလဲဗျာ။သဘောတရားအရဆိုရင်တော့ तू ကအမေရိကန်နဲ့ဗမာဆက်ဆံရေးကောင်းတာ तू လည်းသဘောကျပါတယ်။အဲဘာလဲဆက်ဆံရေးပုံမပြေပြစ်ပါစေဟုတ်လား။အမေရိကန်ကချက်မှတ်ထားတဲ့ဒီ sanction တွေလည်းအမြန်ဆုံးရုပ်သိမ်းပါစေပါညာ။ဒါတွေကတော့ပြောရပြောစဉ်တန်ငင်းတမန်ငင်းစကားတွေပြောတာပေါ့။ဒါပေမဲ့ပေးနိုင်ငံမဲ့ဖြစ်ဖြစ်ပေါ့ဗျာ။သူတို့မှာတော့ဘယ်လိုခေါ်မလဲ။ပူပန်မှုတွေစိုးရိမ်မှုတွေတော့ရှိနိုင်ပါတယ
်။အဲ့တော့အာရှဒေသမှာမြန်မာနိုင်ငံရဲ့အခန့်အကဏ္ဍအဲ့လိုဖြစ်လာနိုင်မလဲခင်ဗျာအခုဒီ2014အာဆီယံအလှည့်ကျတာဝန်နဲ့ထမ်းဆောင်권ရထားတာရှိပါတယ
်ဒီဗမာနိုင်ငံကပထဝီနိုင်ငံရေးအရာအင်မတန်အချက်ချကြတဲ့နေရာရောက်နေတာဟုတ်အဲ့တော့တရုတ်ပြည်ရဲ့သူရဲ့ဟိုတင်ဒကပြည်ဟာခြေလမ်းကလည်း East Asia Community ပေါ့အရှေ့အာရှပူးပေါင်းဆောင်ရွက်မှုဆိုတာကိုဖြစ်အောင်သူကလုပ်နေတဘောက ASEAN 10နိုင်ငံနဲ့သူတို့၃နိုင်ငံ၃နိုင်ငံဆိုတာတရုတ်ကဂျပန်ရဲ့တောင်ကိုရီးယားရဲ့ 10+3 ပေါ့ဗျာအဲ့ဒီနိုင်ငံပေါင်းစုံပါဝင်တဲ့လွတ်လပ်တဲ့ဈေးကွက်ကြီးတည်ဆောက်ဖို့တရုတ်ကလည်းအပြင်းထန်ကြိုးစားနေတာဖြစ်တယ် ထို့တူပဲအမေရိကန်အစိုးရကအာရှပစိဖစ်ဘက်မှာသူ့ရဲ့နိုင်ငံရဲ့စီးပွားရေးအခက်အခဲတွေကကျော်နေနိုင်မှုအတွက်သူကလည်းတိုးဝင်လာတာဖြစ်တယ်။အဲ့တော့အဲ့ဒီဟာတွေအောက်မှာဒီအမေရိကန်ရဲ့သင်္ဘောဗျူဟာအပြောင်းတရုတ်ရဲ့သင်္ဘောဗျူဟာအမြင်အဲ့ဒီဟာတွေအောက်မှာဗမာအစိုးရကတော်တော်ဟန်ကြနေတာပေါ့လေ။အဲ့တော့ဒါကိုသူကကောင်းကောင်းအသုံးချရသွားရင်ကျမတို့ဒီမိုကရေစီဘက်တော်သားများကလည်းဒီရရှိလာတဲ့အခွင့်အရေးတွေနဲ့မိမိရတဲ့ရထိုက်တဲ့အခွင့်အရေးတွေတဖြည်းဖြည်းတိုးမြှင့်ပြီးတောင်းဆိုပြောဆိုသွားနိုင်လို့ရှိရင်တော့ဗမာပြည်အခြေအနေကတဖြည်းဖြည်းကောင်းမွန်လာနိုင်တယ်လို့ထင်ပါတယ်။